လူကုန်ကူးမှုတိုက်ဖြတ်ရေးဆောင်ရွက်မှုတွေတိုးတက်လာအောင်မြန်မာအစိုးရကအားထုတ်ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တွေဘက်ကအာဓမအလုတ်ခိုင်းစေမှုနဲ့ကလေးစစ်သားစုဆောင်းမှုတွေလုပ်နေစေပဲလို့လူကုန်ကူးမှုတိုက်ဖြတ်ရေးဆောင်ရွက်နေတဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောကြားခဲ့တဲ့အကြောင်းတင်ပြမှာပါအမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆက်ရေးကော်မတီရဲ့အရှေ့အာရှနဲ့ Pacific ရေးရာဆက်ကော်မတီမှာအရှေ့အာရှနဲ့ Pacific ဒေသတွင်းအာဓမလှုပ်အားပေးမှုနဲ့ခေတ်သစ်ကြေကျွန်တပွဲခိုင်းစေခံနေရမှုတိုက်ဖြတ်ရေးဆိုင်ရာကြားနာပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုဆွေးနွေးသွားခဲ့ကြတာပါအပြည့်အစုံကိုတော့မဆုမြတ်မွန်ကပြောပြမှာပါရှင်
အမေရိကန်ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အရှေ့အာရှနဲ့ Pacific ရေးရာဆက်ကော်မတီမှာအရှေ့အာရှနဲ့ Pacific ဒေသတွင်းအာဓမလှုပ်အားပေးနဲ့ခေတ်သစ်ကြေကျွန်တပွဲခိုင်းစေခံရမှုတိုက်ဖြတ်ရေးဆိုင်ရာကြားနာပွဲကိုအင်္ဂါနေ့တုန်းကပြုလုပ်ခဲ့ပါတယ်။လူကုန်ကူးမှုဟာခေတ်သစ်ကြေကျွန်အဖြစ်သွတ်သွင်းမှုဖြစ်ပြီးတော့ကြေကျွန်တွေတပွဲခိုင်းစေခံရတဲ့အဖြစ်တွေဟာကမ္ဘာတဝှမ်းမှာဆက်လက်ရှိနေတဲ့အတွက်ဒီလိုဖြစ်နေတာတွေကိုဘလို့မှလက်မခံနိုင်ဘူးလို့ကြားနာပွဲသဘာဝတိအဖြစ်ဆောင်ရွက်တဲ့ဒီမိုကရက်အထက်လွှတ်တော်အမတ်ဘန်ဂျမင်ကာတင်ကပြောကြားခဲ့ပါတယ်။ဒီကြားနာပွဲမှာအမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာအကြီးတန်းလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Marcel နဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့လူကုန်ကူးမှုတိုက်ဖျက်ရေးအထူးတန်တမန် Louis D. Berger ကလူကုန်ကူးမှုတိုက်ဖျက်ရေးအမေရိကန်အစိုးရရဲ့ဆောင်ရွက်ချက်တွေတွေးရှိချက်တွေကိုထွက်ဆိုတင်ပြခဲ့ကြပါတယ်။မြန်မာနိုင်ငံကလူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်မှုတွေနဲ့ပတ်သက်လို့တော့ရောထွေးနေတာတွေ့ရတယ်လို့အထူးတန်တမန် D. Berger ကအခုလိုထွက်ဆိုခဲ့ပါတယ်
။ Elsewhere we see mixed efforts.The government of Burma undertook efforts to improve anti-trafficking response, but some military officials and insurgent militia continue to subject civilians to forced labor and to recruit child soldiers. We're lending our support to Burma.
လူကုန်ကူးမှုပပျောက်ရေးတုံ့ပြန်ဆောင်ရွက်မှုတွေကိုတိုးတက်မှုရှိဖို့မြန်မာအစိုးရကအားထုတ်ဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့စစ်တပ်အရာရှိတချို့နဲ့လက်နက်ကိုင်အဖွဲ့တွေကအရက်သားတွေကိုအာဓမလိုအားစေခိုင်းတာကလေးတွေကိုစစ်သားအဖြစ်စုဆောင်းတာတွေဆက်လက်ရှိနေစေဖြစ်ပါတယ်။တင်နန်းပေးမှုတွေနှစ်နိုင်ငံပူးတွဲအစီအစဉ်တွေလုပ်ပြီးမြန်မာနိုင်ငံမှာလူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်မှုတွေကိုအမေရိကန်အစိုးရကအကူအညီပေးနေပါတယ်
။အမေရိကန်အစိုးရဟာမြန်မာနိုင်ငံနဲ့ဆက်ဖက်ဆက်ဆံရေးတိုးမြှင့်မှုစဉ်းစားနေခြင်းမျိုးမှာကလေးစစ်သားတွေကိုစစ်တပ်ကအသုံးပြုနေစေပြဿနာကိုအမေရိကန်ကမြန်မာအစိုးရကိုထောက်ပြဆွေးနွေးခဲ့သလားဆိုတာကိုလည်းကြားနာပွဲမှာ Florida ပြည်နယ် Republican အထက်လွှတ်တော်အမတ် Marco Rubio ကမေးပါတယ်။အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာအကြီးတန်းလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Marcel ကတော့ဒီပြဿနာကိုအမေရိကန်ကအလေးအနက်ထားတယ်ဆိုတာအသေးအချာသိအောင်ပြောထားပါတယ်လို့ပြန်လည်ဖြေကြားခဲ့ပါတယ်
။ Senator, yes, very much so. We've had there's a lot that we want the Burmese military to do as part of the country's broader reform effort and we have highlighted to them the issue of child soldiers as well as use of forced labor.
ကျွန်တော်တို့ဆွေးနွေးနေပါတယ်မြန်မာနိုင်ငံမှာကျေပြန့်တဲ့ပြည်ပြင်ပြောင်းလဲမှုအတွက်အားထုတ်တဲ့နေရာမှာမြန်မာစစ်တပ်ကိုကျွန်တော်တို့လှုပ်ဆေးနေတာတွေအများကြီးပါကလေးစစ်သားအုံပြုမှုနဲ့အဓမ္မအလုတ်ခိုင်းစေနေတဲ့ပြဿနာတွေကိုအဓိကထားပြီးတော့သူတို့ကိုပြောခဲ့ပါတယ်အပြောင်းလဲတချို့ရှိလာတာကိုလည်းမြင်ရပါတယ်ပြန်လှုပ်ပေးခဲ့တဲ့ကလေးစစ်သားယာနဲ့ချီရှိမယ်လို့ထင်ပါတယ်နောက်ဒီကိစ္စနဲ့ပတ်သက်လို့လိုလိုလားလားဆွေးနွေးနေတာတွေတွေ့ရပါတယ်ဒါပေမဲ့အများကြီးလှုပ်ဖို့လိုတာတွေရှိနေပါသေးတယ
်လူအခွင့်အရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးတော်မယ်လနော့စကီနဲ့Pacific ဒေသဆိုင်ရာ American ဒုတိယတပ်မှူးဗိုလ်ချုပ်ကြီး Anthony Crutchfield တို့မကြာခင်ကပဲမြန်မာနိုင်ငံမှာစစ်တပ်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ဒီအကြောင်းတွေအပါအဝင်လူ့အခွင့်အရေးဆိုင်ရာကိစ္စတွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့တာကိုလည်းလက်ထောက်နိုင်ငံသားရေးဝန်ကြီး Marcel ကကြားနာပွဲမှာပြောပြသွားပါတယ်။ကလေးစစ်သားအုံပြုမှုအဓမ္မအလုတ်ခိုင်းစေမှုတွေဟာ American ကအင်မတန်အလေးထားတဲ့ပြဿနာတွေဖြစ်လို့ဒီပြဿနာတွေကိုဆက်ပြီးတော့ကင်တွယ်ဖြေရှင်းသွားမယ်ဆိုတာကိုမြန်မာစစ်တပ်ကိုရှင်းရှင်းလင်းလင်းအသိပေးထားတယ်လို့ဆိုပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးအထောက်အမှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအမေရိကန်အစိုးရက TR2 စောင့်ကြည့်အစ်စ်မှလောလောဆယ်သတ်မှတ်ထားပါတယ်။တကယ်လို့အထောက်ဆောင်ရွက်မှုတွေမှာတိုးတက်မှုမရှိဘူးဆိုရင်တော့ TR3 အစ်စ်ကိုရှော့ချမှာဖြစ်တယ်ဆိုတာကိုလည်းကြားနာပွဲတဘာပတိ Maryland ပြည်နယ်အထက်လွှတ်တော်အမတ် Benjamin Garden ကအခုလိုပြောကြားခဲ့ပါတယ်
။ There were 10 countries that are on tier 2 that remain on tier 2 so no progress made. There are 4 countriesthat on tier 2 watch list no progress made Burma Cambodia Marshall Islands and Solomon Islands
tier 2 အဆင့်မှာပဲရှိနေပြီးအဆင့်မတက်တဲ့နိုင်ငံ10နိုင်ငံရှိပါတယ်ဘာတိုးတက်ပြောင်းလဲမှုမှမရှိပါဘူး tier 2စောင့်ကြည့်အဆင့်မှာပဲရှိနေတဲ့နိုင်ငံကတော့4နိုင်ငံရှိပါတယ်အဲ့ဒါကလည်းဘာမှအပြောင်းလဲမရှိပါဘူးမြန်မာ Cambodia Marshall ကျွန်းနိုင်ငံနဲ့ Solomon ကျွန်းနိုင်ငံတွေဖြစ်ပါတယ်အဲ့ဒီနိုင်ငံတွေအနေနဲ့ နောက်ထပ်တိုးတက်မှုတွေရှိမလာဘူးဆိုရင်တော့ဥဒေယ Tier 3 အဆင့်ကိုလျှော့ချရမှာဖြစ်ပါတယ်
American နိုင်ငံသားဌာနကလူကုန်ကူးမှုနဲ့ပတ်သက်တဲ့နှစ်ပတ်လည်အစည်းအခမ်းစာထုတ်ပြန်တဲ့2000ခုနှစ်ထဲကစလို့မြန်မာနိုင်ငံဟာ Tier 3အစိုးဆုံးအဆင့်မှာသတ်မှတ်ခံခဲ့ရပြီးတော့လွန်ခဲ့တဲ့3နှစ်ကမှ Tier 2စောင့်ကြည့်အဆင့်ကိုတိုးမြင့်ခံခဲ့ရတာဖြစ်ပါတယ်မြန်မာနိုင်ငံအပါအဝင်နီပေါ်ကမ်ဘောဒီးယားအင်ဒိုနီးရှားစတဲ့အာရှဒေသရင်းကဆင်းရဲတဲ့နိုင်ငံတွေကလူတွေဟာလစာကောင်းကောင်းရပါမယ်ဆိုတဲ့အလေးအညာအာမခံချက်တွေနဲ့အိမ်နီးချင်းနိုင်ငံတွေကအမျက်ထုတ်တဲ့အလုပ်ရှင်တွေစီမှာရောင်းစားခံရတာအလုပ်ရှင်တွေစီမှာအကျွေးတွေနစ်နေတာမျိုးနဲ့ကြုံနေကြရတာကိုလည်းနေရရွှေ့ပြောင်းမှုနဲ့လူကုန်ကူးမှုဆိုင်ရာစင်တာကအခြေခံကျွမ်းကျင်သူနီဟာမစ္စရာကလည်းကြားနာပွဲမှာလာရောက်ထွက်ဆိုခဲ့ပါတယ်ဒီလိုဖြစ်နေတဲ့ပြဿနာတွေကိုအာဆီယံအသင်းကြီးအနေနဲ့ပို့ပြီးတော့ဖြေရှင်းနိုင်တယ်လို့ဖြေရှင်းဖို့လည်းတင့်တယ်လို့အရှေ့အာရှနဲ့ Pacific ရေးရအခြေခံလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Marcial ကပြောပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ဒေတာရင်းဆောင်ရွက်ရမယ့်အစီအစဉ်တွေနဲ့ပတ်သက်တဲ့စာချုပ်တစ်ခုကိုအာဆီယံကရေးဆွဲနေတာမှာအမေရိကန်အစိုးရကထောက်ပံ့ကူညီမှုတွေပေးနေတယ်လို့လည်းအရှေ့အာရှနဲ့ Pacific ဒေသရင်းအထမလောအပီနဲ့ခက်တဲ့ကြေးကျွန်တပွဲခိုင်းစေခံရမှုတိုက်ဖျက်ရေးဆိုင်ရာဌာနပွဲမှာမစ္စတာမာဆီယယ်ကပြောကြားသွားခဲ့ပါတယ်။ကမ္ဘာပေါ်မှာအထမလောအပီခိုင်းစေခံရသူပေါင်း 20.6 တန်းရှိနေတာမှာအာရှ Pacific ဒေသက 17.8 တန်းရှိနေပါတယ်။အခုလိုမျိုးအာရှ Pacific ဒေသထဲမှာတဝက်ကျော်ရှိနေတဲ့အတွက်ကမ္ဘာတဝန်းလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အမေရိကန်အစိုးရရဲ့အထောက်အမှုတွေဟာထိရောက်မှုရှိရလားဆိုပြီးတော့ဒီကြားနာပွဲမှာပြန်လည်သုံးသပ်ခဲ့တာဖြစ်ပါတယ်ရှင်။